မျက်စိမှလိုင်းတိတ်ဂီတာရဲ့ဝိုင်းတော်သားဦးရဲလွင်ဟာ GDI စစ်ကြောရေးစခန်းမှာနှစ်ပတ်နီးပါးနေခဲ့ရပြီးအဲ့ဒီကနေအင်းစိန်ထောင်ကိုရောက်ခဲ့ပါတယ်။စုစုပေါင်း21ရက်လောက်အကျဉ်းကျခဲ့တယ်ဖြစ်ပါတယ်။အင်းစိန်ထောင်အဆောင်သစ်အပေါ်ဒါမှာအကျဉ်းသား100ကျော်နဲ့အတူနေခဲ့ရပြီး78ကျောင်းသားကောင်းဆောင်တွေကိုလည်းမြင်တွေ့ခဲ့ရပြီးဖြစ်ပါတယ်။ကိုမင်းကိုနိုင်ပါဝင်ကိုမင်းစေရကိုကိုကြီးကိုချင်းမီကိုထီးကျွယ်တို့ကိုလည်းတယောက်စီတီးကြားတိုက်ပိတ်ထားတယ်လို့ဦးရဲလွင်ကပြောပါတယ်။သူတို့အချင်းချင်းဖြစ်စေတခြားထောင်ကျတွေနဲ့ဖြစ်စေရောနှောမထားတာကြောင့်တယောက်ချင်းကိုမျက်နှာသိရေချိုးဖို့အဆောင်အကျတွေနဲ့အပြင်ထုတ်တဲ့အချိန်မှာအပေါ်ဒါကနေလှမ်းမြင်ခဲ့ရပြီးသူတို့နဲ့အပြန်အလှန်စကားပြောခွင့်တချို့ရခဲ့တယ်လို့လည်းဦးရဲလွင်ကပြောပါတယ်။သူတို့ကိုကြည့်ရတာကျမကြီးကောင်းမွန်ပြီးစိတ်ဓာတ်ခိုင်မာဖို့ရတယ်လို့တခြားအချင်းသားတွေကိုအားပေးစကားပြောခဲ့တာလည်းရှိတယ်လို့သိရပါတယ်။ဦးရဲလွင်ပြောပြတာကတော့အခုလိုပါ။ဘယ
်ကိုနိုင်လို့လဲလေ။ဟောတော့တာပဲ။ဟိုစကားမပြောဘူးနော်။သူတို့ယောက်ချင်းသူတို့မျက်နှာသိတဲ့အချိန်မှာမျက်နှာသိတဲ့သူတို့ကတော့သူတို့ကတော့ကျွန်တော်ပြောခွင့်ရှိတယ်မှန်ပါပါပဲ။ဘာလို့လဲအားပြီးနေလဲ။ဒီကနေ့လည်းကြည့်ရတော့ရှင်းနေသေးတယ်။ဆောင်ကလည်းနေသေးတာ။နောက်ပိုင်းကျတော့ကိုသိကျွယ်တယ်ပဲတွေ့ခဲ့တာ။အဲဒီတော့ဒါတည်းတည်းရောက်ကြည့်ရမလို့ဆိုကြည့်ရတယ်ကြည့်ရမလို့နော်။
အင်းစိန်ထောင်ထဲမှာတန်ဃာတော်တွေကိုလည်းတီးကြားချုံနှောင်ထားပြီးတက္ကသိုလ်ကျောင်းသားအများအပြားကိုလည်းတွေ့ကြရတယ်လို့ဦးရဲလွင်ကပြောပါတယ်။သူ့ကိုယ်တော်ထောင်အာဏာပိုင်တွေကလည်းဂီတာဓမ္မတယောက်အနေနဲ့တည်ထားပြီးဖြစ်တာကြောင့်နှိမ့်ဆက်ခြင်းမှာစစ်ဆေးတာမျိုးမရှိပေမဲ့လည်းတက္ကသိုလ်ကျောင်းသားတွေကိုတော့အချိန်တိုင်းခေါ်ယူစစ်ဆေးနှိမ့်ဆက်တာတွေရှိတယ်လို့ဦးရဲလွင်ကပြောပြပါတယ
်။စစ်ဆေးတဲ့အခါကျတော့သူကျောင်းသားတွေကကျွန်တော်ရိုက်ကြတယ်ညာဆက်သူမေးတာသူတို့တို့ချင်တဲ့အဖြစ်များလို့လက်ခံတယ်သူပဲရှိတယ်။ပုံကြီးတွေကတော့ကိုကလည်းတန်ဃာနဲ့ပါတယ်ပုံကြီးပဲရှိတယ်။ဟုတ်ရတော့တော့ခွဲလို့ရှိတာပေါ့နော
်။အင်းစိန်ထောင်ထဲမှာတနတ်တန်ရန်ရသူတွေ၊ဒိုင်းယာအနာတရပြင်းထန်လူတွေကိုစိတ်ကူပေးတာတွေရှိပေမဲ့အဆိုင်ယောဂါ၊ခေါင်းကိုက်ယောဂါနဲ့တခြားယောဂါငယ်တွေရှိရင်တော့အတိအကျရှုခံရတာများတယ်လို့သိရပါတယ်။ဦးရဲတွေကသူ့ရဲ့အတွေ့အကြုံတွေကိုပြောပြတဲ့အခါအင်းစိန်ထောင်မှာတဲ့ GDI စစ်ကြောရေးစခန်းမှာမယုံနိုင်စရာကောင်းလောက်အောင်စိုးစိုးဝါးဝါးအခြေအနေတွေကြုံခဲ့ရတယ်လို့ဆိုပါတယ်။အခန်းလေးတစ်ခန်းထဲမှာလူ600လောက်ကြောခင်းဖို့နေရာမရှိပဲတမန်တလင်းပေါ်မှာဒူးထောင်ပြီးသုံးရက်ကြာအိတ်ခဲ့ရတယ်လို့ပြောပါတယ်။တရက်ကိုရေသငုံစာပဲတောင်းရပြီးအပေါ့တစ်ခါပဲသွားခဲ့ရတဲ့အကြောင်း၃ရက်လောက်ကြာမှယာယီအိမ်နာဆောက်ပေးခဲ့တယ်လို့ဦးရဲလွင်ကပြောပါတယ်။အသက်80ကျော်80နီးပါးတကြီးဝါကြီးသံဃာတော်နှစ်ပါးအပါအဝင်သံဃာတော်အများပြားကိုလည်းတီးတန်းချုံနှောင်ထားပြီးတချို့ကတော့သင်္ကန်းနဲ့တွေ့ရတယ်လို့တချို့ကတော့လူဝိတ်လဲထားတယ်လို့သိရပါတယ်။သံဃာတော်တချို့ကလည်းခွဲထုတ်ခေါ်ဆောင်သွားတာတွေ့ခဲ့ရတယ်လို့လည်းဦးရဲလွင်ကပြောပါတယ်။12ရက်လောက် GDI စကားမှနေခဲ့ရစဉ်ကိုလည်းစီကြောခွင့်မရခဲ့သလိုထမင်းစားပြီးလက်ဆေးဖို့ရေမရှိတဲ့အတွက်လူတိုင်းဟာကိုကိုတဲ့အဝင်းနဲ့ပဲကိုတုတ်ပြီးတန့်ရှင်းကိုလုတ်ခဲ့ရတာကြောင့်လူတိုင်းမှလည်းညစ်ပတ်ပေးရနေပြီးတစ်ခါလုံးမှလည်းအနံ့အသက်တွေဆိုးဝါးနေတယ်လို့ဦးရဲလွင်ကပြောပြပါတယ်။ပိုပြီးဆိုးတာကတော့ဖမ်းဆီးခံရသူတွေထဲမှာစိတ်မနှံ့သူတွေအရက်ဆွဲနေတဲ့အခြေအနေမဲ့သူတွေအများပြားပါဝင်ပြီးသူ့မျက်စိရှိမှပဲစိတ်ဝေနာခြင်းတယောက်တည်ဆုံးခဲ့တာတွေ့ခဲ့ရတယ်လို့အခုလိုပြောပြပါတယ
်။သူကအဲ့ကြမှာသူကအရက်တောင်းဆိုပြီးပါကျမတော့တော့တောင်းသွားတာပေါ့ဗျာဆက်ချောင်းနဲ့ပြောတယ်ဆိုရတယ်အကျိုးတော့ကျွန်တော်ရှိပါပဲသိသွားတယ်ကွာသူကဆက်အခင်းကြီးတမန်ကလေးမှမအေးရတော့သူကလည်းကြောင်နေတော့သူကလည်းနောက်ခတ်ခါတော့မနေ့ကတော့အိမ်မှာနေနေရတယ်ချိန်မနေဘူးကွာ
GDI စစ်ကြောရေးစခန်းမှာလူ3ယောက်တည်ဆုံးခဲ့တယ်လို့လည်းသိရပါတယ်တမန်တလင်းပေါ်မှာ AB တည်ဆုံးမှုဖြစ်ပြီးတဲ့နောက်တနေ့ကျမှတုံတက်သားတွေခင်းပြီးအိတ်ခွင်ရခဲ့ကြတဲ့အကြောင်းလည်းသိရပါတယ်လောလောဆယ်လွတ်ပြေးနေတဲ့လူများစုဟာတမန်ပြည်သူတွေဖြစ်ကြပြီးစနပြကျောင်းသားတွေကတန်ဃာတော်တော်တော်များများကြာနေသေးတယ်လို့လည်းဦးရဲလွင်ကပြောပြပါတယ်။သူနဲ့အတူအင်းစိန်တောင်အဖို့ခံရသူတရားကျော်တွေက40နီးပါးကိုအော်တိုဘာလ17ရက်နေ့ကလွတ်ပေးခဲ့ပြီးသူ့အနေနဲ့ချင်းချင်းမရှိလွတ်လာတာပါလို့လည်းဦးရဲလွင်ကပြောပြပါတယ်။ဆက်လက်ပြီးဦးရဲလွင်ကပြည်သူတွေအတွက်သူ့ကိုယ်ကိုပေးစဆွန့်လွှတ်ထားတဲ့အကြောင်းအကြမ်းမဖက်မေတ္တာတသက်နဲ့ဆက်ပြီးတိုက်ပွဲဝင်သွားမယ်လို့လည်းအခုလိုပြောပြပါတယ
်။ကာကာရချူသူမဟုတ်တာမဟုတ်တင်တာတို့လုပ်တယ်ဆိုတာသင်ချာမြင်ရတော့လေဒေါသတိုင်းတွေပါကြောင့်ကျွန်တော်ထွက်တာပေါ့ဗျာ။ဒါလည်းပူအောင်တော့လုပ်ရပူလာလို့ကျွန်တော်လည်းအားထုတ်တာပါပဲ။ပုဂ္ဂိုလ်ကတော့ sacrifice တော့ပါတယ်။အများအတွက်ကျွန်တော်ဘာလို့ကိုလည်းကျွန်တော်တန်းနေတာ။အားလုံးကိုကျွန်တော်မေတ္တာထားပါတယ်အားပါပဲ။
ဒါကတော့မကြသေးခင်ရပိုင်းကပဲစေဆိုးရအချင်းစခန်းကနေပြန်လည်လွတ်မြောက်လာတဲ့မျိုးစိမလိုင်းတေးဂီတာရဲ့အနုပညာရှင်ဦးရဲလွင်နဲ့ဆက်သွယ်မြင်းမြန်းခဲ့တာတွေပါ။